ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုအဆင့်ကိုနိုင်ငံတွင်းအမြင့်ဆုံးအဆင့်ကနေအလွန်အမြင့်ဆုံးအဆင့်ကိုပြောင်းလဲသတ်မှတ်လိုက်ကြောင်းဒီကနေ့ထုတ်ပြန်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒေတာရင်းမှာတော့ရောဂါကူးစက်မှုအဆင့်ကိုအလယ်အလတ်အဆင့်ကနေအမြင့်ဆုံးအဆင့်ဖြစ်ပြောင်းလဲခဲ့ပြီးနိုင်ငံတကာမှာတော့အနိုင်ဆုံးအဆင့်ဖြစ်သတ်မှတ်ထားတာပါ။အနောက်မြောက်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့လူသတန်းလောင်နေထိုင်တဲ့ဘန်ဒါဂါမြို့မှာယောဂကူးစက်နေမှုကိုအတည်ပြုခဲ့ပြီးတဲ့နောက် WHO ကအခုလိုပြောင်းလဲအဆင့်သတ်မှတ်လိုက်တာပါဘန်ဒါဂါဟာအခုလောက်အစောပိုင်းကဒီယောဂကူးစက်ပြန့်ပွားခဲ့တဲ့ဘိုက်ကိုရိုဒေတာကနေကီလိုမီတာ150လောက်အကွာမှတည်ရှိတာပါ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဒီအခုလိုအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းပြောပါတယ်အခုခါမှာတော့အခြေအနေကိုစောင့်ကြည့်ဖို့ကျွမ်းကျင်သူပညာရှင်30လောက်ကိုအဲ့ဒီကိုဆီလွတ်ထားပြီးတော့ဒီ Ebola virus ကူးစက်ပြန့်ပွားမှုကိုတားဆီးဖို့ယောဂကာကွယ်ဆေး4000လောက်လဲဗုဒ္ဓဟူးနေ့ကမြို့တော်ကင်ရှာစာကိုရောက်လာပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင်ယောဂကူးစက်ခံရသူပေါင်း44ဦးထိရှိခဲ့ပြီးအဲ့ဒီထက်က23ဦးထက်မနည်းသေဆုံးသွားပါတယ်။1994ခုနှစ်က Ebola ယောဂပိုးကိုစတင်ရှာဖွေတွေ့ခဲ့ပြီးတဲ့နောက် 2014 ခုနှစ်မှာဒီယောဂပိုးဟာအကြီးအကျယ်ပြန့်ပွားခဲ့တာကြောင့် Now Africa နိုင်ငံတွေဖြစ်တဲ့ Guinea Liberia, Sierra Leone နိုင်ငံတွေမှာလူပေါင်း10,000ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ။